RFI ကိုနားတော်တာဆင်နေတယ်တော်တာရှင်များမင်္ဂလာပါရှင်အိမ်တွင်ငြိမ်းချမ်းရေးမှကဘာကြီးငြိမ်းချမ်းရေးတို့ဆိုတဲ့စကားဟာကျမတို့လူအဖွဲ့အစည်းအတွင်းနေရအနှံ့အပြားကိုရောက်ဖို့တကယ်လိုအပ်ပါတယ်အိမ်တွင်အကျန်းဖတ်မှုဟာကလေးတငယ်တွေရဲ့စိတ်ကိုအင်မတန်အမှစိတ်ထိခိုက်စေပါတယ်နိုင်ငံတိုင်းရဲ့အဖို့တန်တယံစာတဟာရေနံမဟုတ်ဘူးတွင်းထွက်မဟုတ်ဘူးတစ်တော့မဟုတ်ပါဘူးကလေးတွေပါနိုင်ငံတိုင်းမှာအရေးကြီးဆုံးပုဂ္ဂိုလ်ဟာကလေးတွေပါလို့မှတ်သားခဲ့ဘူးတဲ့မတ်ဒီဒီခေါ်နောစာဖြူခန့်ကအမျိုးသမီးတွေရဲ့စင်ချင်ပိုင်းဖြတ်နိုင်မှုကိုမြင့်တင်ပေးဖို့လိုတယ်လို့ဆွေးနွေးပြောဆိုခဲ့ပါတယ်ကိုအိမ်အောင်ပြုတော်မယ်ဆိုအခြေအနေတစ်ခုစဉ်းစားမယ်ဆိုရင်အမျိုးသမီးတစ်ယောက်အနေနဲ့နောက်ဆက်နှစ်အနှစ်20ကြိုတင်စဉ်းစားသင့်တယ်လို့ကျွန်မထင်ပါတယ်အိမ်အောင်ကြီးမှာကိုနှစ်ဦးတည်းမဟုတ်တော့ဘူးသားသမီးတွေပါလာပြီအိမ်အောင်ကြီးအဆင်မပြေတော့အိမ်တွင်အကျန်းဖတ်မှုတွေဖြစ်လာပြီအိမ်တွင်အကျန်းဖတ်မှုကိုသိငယ်စရာအဖြစ်ထုတ်မပြောကြတာများပါတယ်ဖခင်ကိုမိခင်ကတီးခံရဆုံးပါရုံတက်ရတယ်စီးပွားရှာရတယ်အစားအသောက်စီမံရတယ်ခလေးမီးဖွားခလေးကြည့်ခလေးထင်းရတယ်ဒါမိခင်တာဝန်ပဲလို့လူအဖွဲ့စည်းကကိုလက်ခံပြီးသားပါကွန်ပျူတာမှာဆော့ဝဲကအလုပ်လုပ်ရတယ်လို့လူအဆောက်အုံမှာလည်းယဉ်ကျေးမှုကလည်းမောင်းနေပေးနေတာပါဖခင်ရဲ့အားနည်းချက်ကိုမိခင်ကဖုံးကွယ်ထားတာကိုသားသမီးကတိကျင်တန်တော့သိလာပါတယ်မိခင်မှာအစကအင်အားမရှိပင်မဲ့သားသမီးကြီးလာတော့အားရှိလာပါပြီအညံ့ခံတာမဟုတ်ပင်မဲ့မိခင်ကတီးခံနေနာအေးပြီးရောပေါ့လူသဘောကနိုင်လို့ရရင်အမြဲနိုင်စားတတ်တယ်ဒါကိုကြားနေမြင်နေသိနေရတဲ့သားသမီးကဖွင့်တာမပြောတယ်စိတ်ထဲမှာတော့ဒဏ်ရာပလဲပွားနေပါဘာသာရေးအရာကွာရှင်းခွင့်မရှိတာတွေလဲပို့ပြီးဖြည့်ရှင်းမှုခက်ပါတယ်မုတ်ဆိုးမှဆိုလူယိုသေးတယ်တခုလတ်ဆိုလူမခန့်မှုဆိုတဲ့စကားတွေကလည်းကြည်ကွဲစရာပါမပြေလည်တဲ့ပြဿနာဆိုညှိနှိုင်းကြတာကောင်းပါလေမတိမှုများရင်လည်းညှိရခက်ပါလေအမျိုးသားတွေကို၌အမျိုးသမီးအခွင့်အရေးကိုလုပ်ပေးရပါမယ်လာရှိုးမှာပညာဒါနအနေနဲ့ကျမစာသွားပြပြီးတော့ပလောင်ဆရာလေးကတခြားဆရာမတွေကိုပြောတဲ့စကားကျမသိကြပါလေဆရာလေးတို့ကဗုဒ္ဓဘာသာအယူအဆဆိုတော့ဘဝတိုင်းမှာအမျိုးသမီးဖြစ်ခဲ့တယ်လို့အမျိုးသားလည်းဖြစ်ခဲ့မယ်အမျိုးသားမှမြင့်မြတ်တယ်ဆိုတာမဟုတ်ဘူးဘဝဆိုတာတလှည့်ပြီးတလှည့်ဖြစ်နေတာတဲ့ကလေးဘဝတဲကကလေးကိုသူ့တဘာဝအတိုင်းပဲကြီးပြင်းခွင့်ပေးတာကောင်းပါနဲ့ကလေးဆိုတာအတုခိုးအယမ်းမြန်နေစကားမပြောတတ်တာပဲရှိတယ်အကုန်သိနေပြီကလေးတွေကိုမှန်မှန်ကန်ကန်ကြီးပြင်းစေချင်ပါတယ်ကလေးအတွက်စဉ်းစားတာတွေချက်ပေးရမယ်အသက်ကြီးလာရင်ကိုဘဝကိုရှောက်နိုင်တဲ့အထိဘလို့လမ်းကြောင်းပေးမလဲမိဘကအချစ်လွန်ပြီးအကုန်လိုက်လို့ပေးလိုက်ဆုံးဖြတ်ပေးရင်သူ့အခက်ခဲသူမရှင်းတတ်တော့ပါဘူးမိဘကစီစဉ်ပေးတော့ကိုတာဝန်ကိုမယူပဲမိကိုနေတယ်ကိုအားကိုကိုးနိုင်တဲ့စိတ်ဓာတ်ကိုငငယ်တဲကတင်ပေးတင်ပါတယ်ကို့အတွက်တာဝန်မယူနိုင်တဲ့သူကလူအဖွဲ့အစည်းကိုအကျိုးပြုလာမဲ့သူဖြစ်မလာနိုင်ပါဘူးကလေးတွေစိတ်ဝင်စားတဲ့အစီအစဉ်တွေရုပ်မြင်တန်ကြားတွေမှာများများထည့်တင်ပါတယ်အခုတော့တချင်းဆိုတာကတာခုံနာကိုပဲရင်ပါနေကြပါပြီမျိုးဆက်တစ်ကိုကျမတို့လက်ဆင့်ကမ်းနိုင်ရပါမယ်။စာတော်တာတဲ့ပညာတက်ချင်းရဲ့အကျိုးကျေးဇူးကဘာလဲဆိုတာသိတယ်မှာလေ။ကလေးတွေမှာအကူအကားမရှိဘူး။ပိုင်းဖြတ်နိုင်မှုအရေးအသွေးကိုကျမတို့မြင့်တင်ပေးရပါမယ်။ကျမအယူအဆကတော့စာပေနဲ့ယဉ်ကျေးမှုကလူမျိုးကိုထိန်းတယ်လို့တွေးထားပါတယ်။ဒီနှစ်ခုနဲ့တင်မပြီးပါဘူး။ကိုလူမျိုးကကိုနိုင်ငံရေးကိုဘယ်လောက်အတိုင်းအတာထိပါဝင်ဆောင်ရွက်နိုင်ခွင့်ရှိလဲဆိုတာအရေးကြီးပါတယ်။ကျမတို့အမျိုးသမီးတွေ2015မှာလွှတ်တော်အတွင်း30ရာခိုင်နှုန်းပါဝင်ရမယ်တဲ့ကိုလူမျိုးအကြောင်းကိုနိုင်ငံအကြောင်းလက်ရှိအခြေအနေကဘယ်အပြောင်းလဲကိုရောက်နေလဲဆိုတာကျမတို့သိထားတယ်ပါလေကျမတို့အမျိုးသမီးတွေကိုအရေးအသွေးကိုမြင့်တင်ပါဘယ်အင်ကြီးတစ်စိတ်ဘယ်မိတ်ကပ်ဘယ်အိတ်တစ်စိတ်ကောင်းနေဆိုတာတဲ့ကိုရေးကိုသွေးကောင်းအောင်လုပ်ရမယ်ဘလို့နာမည်ကြီးတစ်စိတ်တူဝတ်ထားပြောရေးဆိုရေးမရှိရင်ကိုပူပေါင်းမပါဝင်နိုင်ရင်ဘလောက်ဈေးကြီးပေးပြီးကောင်းအောင်ဝတ်ထားအကျိုးမရှိဘူးလို့ကျမခံစားရပါတယ်။ဗမာဖြစ်နေတဲ့အရေးပဲဖြစ်ပါစီကိုအရေးပါပဲ။လူတွေဒုက္ခရောက်ရင်ကိုဒုက္ခရောက်နေတယ်လို့ခံစားနိုင်ရင်ကျမတို့လူအဖွဲ့အစည်းအကျိုးရှိလာမှာပါ။ကိုရှိနေတဲ့နယ်ပယ်ကိုကျွမ်းကျင်ဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားအမျိုးသမီးနဲ့လူငယ်တွေကိုပိုးပြီးအရေးအချင်းရှိစေချင်ပါတယ်။ ကျမတို့ကရင်လူမျိုးတွေကနိုင်ငံရေးပတ်မှာအားနေပါတယ်။ဟိုးတော့ကကရင်ကိုမြင်တဲ့အမြင်ကတပုံနဲ့တွဲမြင်တာကိုအမျိုးသမီးအခွင့်အရေးအတွက်ပါဝင်ဆောင်ရွက်နိုင်ဖို့လူအဆောက်အုံကောင်းကောင်းရှိရပါမယ်။ကိုယ်တိုင်းရင်းသားတွေကလည်းကိုယ်အချင်းချင်းမြင့်တင်ပေးရပါမယ်။နေရာပေးရပါမယ်။ဖန်တီးပေးရပါမယ်။အမျိုးသားတွေကလည်းပါဝင်အားပေးရပါမယ်။ကျမပြောချင်တဲ့အမျိုးသမီးအခွင့်အရေးဆိုတာအမျိုးသားကိုတိုက်ခိုက်တဲ့အခွင့်အရေးမဟုတ်ပါဘူး။ဘာကြောင့်ပြောရလဲဆိုအတူတူသွားတာပိုဖြစ်တဲ့နဲ့တဲ့။မတေးသေးအသက်ရှင်ဖြစ်တည်မှုဘဝနဲ့ဆက်ဆက်နေတဲ့လူအဖွဲ့အစည်းအတွေ့အကျိုးပြုခဲ့တဲ့သူမရဲ့ပညာစေတနာလှုပ်အားတွေကြောင့်လူမျိုးတိုင်းကချစ်တဲ့ပန်းတပွင့်အဖြစ်မတေးသေးကိုတင်စားပြောဆိုပေးရစီ။သောတာရှင်များမျှဝေခံစားနိုင်ကြပါစီ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှာ။